Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့ညာတန်းဖြစ်ပါသေးရှင်။ Washington DC မြို့တော် View American တန်ကနေ2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညစစ်စင်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလိုမီတာ25 38 50နဲ့ပရမတ်နာရီဘက်ကိုတော့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့ညစစ်စင်မှုကကျွန်မခင်ပြထွေးပါရှင်
။ကျွန်မကတော့စုမြတ်မှာမက္ကဆီကိုကုန်ပစ္စည်းတွေပေါ် American ကသွင်းကုန်ခွန်ကောက်ခံမှာကိုရှောင်ရှားနိုင်မှုအတွက်နှစ်နိုင်ငံတာဝန်ရှိသူတွေဒီကနေ့ဆက်ပြီးဆွေးနွေးနေကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဟာဒီကနေ့ယာရုကနေတရားဝင်ဆင်းပြတော့မှာဖြစ်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်အတွင်းစီရင်ပိပခါရီအဆုံးတတ်နိုင်အောင်နိုင်ငံရေးအရဆွေးနွေးဖြေရှာဖို့မြမဆူရကရခိုင်အေအေအဖွဲ့ကိုတိုက်တွန်းလိုက်ပါတယ်
။ဒီတိုက်ပွဲတွေတပွဲနှစ်ပွဲနဲ့ဟိုမပြီးပါဘူး။ဟိုပြက်လဲအနစ်ပြက်သွားဖို့လည်းခက်ပါဘူး။အစိုးရဘက်ကရစ조사နေတာကဒီမြောက်အေးပါမြောက်ပိုင်းလေးခွန်းနဲ့ဖိုင်လေးဆိုရင
်သမရယုံပြောခွင့်ရဦးစောထေးပြောတာပါဒီအပေါ်အေးအေးအဖွဲဘက်ကရောဘယ်လိုတုံ့ပြန်ထားပါလဲမကြခင်မှာပြည်စုံကိုနားဆင်နိုင်ပါတယ်နောက်အစိုးရနဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့အကြားကငင်းညာရေးဆွေးနွေးပွဲအလားအလားနောက်နိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့တရားစွဲဆိုခံထားရတဲ့ဥဝေရသူကိုစုံစမ်းရှာဖွေနေတဲ့အခြေအနေစတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမှာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်။အခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့မက်ဆုမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေပေါ်တနင်္လာနေ့ကစပြီးတော့သွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာပဲအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့မှဆက်ပြီးဆွေးနွေးနေကြပါတယ်။အမေရိကတိုက်အလဲပိုင်းကနိုင်ငံပြောင်းလာသူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ရဲ့တရားမဝင်ဝင်ရောက်နေမှုရောကြသွားအောင်လို့မက္ကဆီကိုဘက်ကပိုအားထုတ်လုပ်ဖို့အမေရိကန်အစိုးရကတွန်းအားပေးနေပါတယ်။ဒီပြဿနာရှင်းဖို့နှစ်နိုင်ငံကြားမှာသဘောတူညီမှုမရရင်တော့လာမယ့်တနင်္လာနေ့ဇွန်လ10ရက်နေ့ကစပြီးမက္ကဆီကိုကုန်ပစ်အပေါ်900ခိုင်နှုန်းသွင်းကုန်ခွန်ကောက်မယ်လို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်ထားပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေကြားအခုသတင်းပတ်တဲ့ဆွေးနွေးမှုတွေကအပြုသဘောဆောင်ပေမဲ့ဂွာတီမာလာ၊ဟွန်ဂျူရက်စ်နဲ့အယ်ဆာဗာဒေါ်နိုင်ငံတွေကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူထောင်နဲ့ချီအမေရိကန်ဘက်လာနေကြတာကိုတားဆီးနိုင်ဖို့မက္ကဆီကိုကပိုအားထုတ်ဆောင်ရွက်ဖို့လိုတယ်လို့အမေရိကန်ဒုသမ္မတမိုက်ဘန့်စ်ကပြောကြားခဲ့ပါတယ်။မက္ကဆီကိုနိုင်ငံသားရေးဝန်ကြီးမာဆယ်လိုအဘရက်ကအမေရိကန်တာဝန်ရှိသူတွေနဲ့နိုင်ငံသားရေးဌာနမှတွေ့ဆုံဆွေးနွေးနေတယ်လို့အင်ဂျီရောမှလည်းနှစ်နိုင်ငံကတခြားတာဝန်ရှိသူတွေဆွေးနွေးညှိနှိုင်းနေကြပါတယ်။သဘောတူညီမှုရဖို့ကြိုးစားနေတဲ့ကိစ္စတွေထဲမှာမက္ကဆီကိုနဲ့ဂွာတီမာလာနယ်စပ်မှာကင်းလှည့်လုံခြုံရေးကိုတိတိတတ်တတ်တိုးမြှင့်ရေးကိစ္စပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဂွာတီမာလာကခေလွန်ခွင့်လျှောက်ခံသူတွေကိုစစ်စစ်နေစဉ်မှာသူတို့ကိုအမေရိကန်နိုင်ငံထဲမှာအစားမက္ကဆီကိုနိုင်ငံထဲမှာစောင့်ခွင့်ပေးဖို့တကဟွန်ဂျူရက်စ်နဲ့အယ်ဆာဗာဒေါ်နိုင်ငံတွေကသူတွေကိုတော့ဂွာတီမာလာနိုင်ငံမှာအဖြေစောင့်ဖို့အစီအစဉ်တွေကိုလည်းညှိနှိုင်းနေကြပါတယ်
။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဟာကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဖြစ်ကနေဒီကနေ့မှဓာတုကနေတရားဝင်ဆင်းပေးမှာဖြစ်ပါတယ်။သူနေရာမှာစားထုတ်မဲ့ပါတီခေါင်းဆောင်တစ်ရွေးကောက်ပွဲပထမချုပ်ကိုတော့ရှေ့သတင်းပတ်မှာကျင်းပမယ်လို့ခန့်မှန်းပါတယ်။ပါတီကောင်းဆောင်တစ်ကိုလာမဲ့ဇူလိုင်လကုန်လောက်မှာရွေးချယ်သွားနိုင်ွယ်ရှိပြီးတော့ကောင်းဆောင်တစ်ရွေးလို့မပြီးမချင်းသူမအနေနဲ့ပါတီကောင်းဆောင်ဖြစ်နေဆက်ပြီးတော့ရှိသွားမှာပါဒါပေမဲ့အောက်တိုဘာ31ရက်နေ့ကျရင်ဥရောပသမ္မတကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်နေတာနဲ့ပတ်သက်ပြီးတော့သူမအနေနဲ့ဆက်မလုပ်တော့ပဲဆွံ့လောက်လိုက်ပြီးဖြစ်ပါတယ်အသစ်တက်လာမဲ့ဝန်ကြီးချုပ်အနေနဲ့ကတော့ Theresa May ရဲ့အစီအစဉ်ကိုပြန်အသက်သွင်းပြီးတော့ EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စကိုနောက်တစ်ချိန်ထပ်ပြီးတော့ဆိုင်းငံ့သွားမလားဒါမှမဟုတ်သဘောတူညီချက်လုံးဝမရှိဘဲနဲ့ EU ကနေထွက်မလားဆိုတာကိုဆုံးဖြတ်ဖို့အချိန်9လအောက်သာရမှာဖြစ်ပါတယ်။ Theresa May ဟာ EU ကနေဗြိတိန်နှုတ်ထွက်ရေးလူလူဆန္ဒခံယူပွဲပြီးတဲ့နောက်ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပြီးတော့လွန်ခဲ့တဲ့3နှစ်အတွင်းအချိန်တော်များကိုလည်း EU ကနေဒီနှုတ်ထွက်မဲ့အစီအစဉ်ကိုလှုပ်ဆောင်ခဲ့တာပါ။ဒါပေမဲ့လည်းသူမရဲ့အစီအစဉ်အပေါ်မှာပါလီမန်အမတ်တွေထောက်ခံမှုရအောင်တော့မလုပ်နိုင်ခဲ့ပါဘူး။ EU ဘက်ကဆွေးနွေးမှုတွေပြန်လုပ်မှာမဟုတ်ဘူးလို့ပြောနေပေမဲ့လည်းဗြိတိန်နိုင်ငံသားဝန်ကြီးအောင် Boris Johnson နဲ့ပါဝင်ဝန်ကြီးချုပ် May နေရာမှာဝင်အရေးခံမဲ့သူတွေတဲကအတော်များများကတော့သူတို့အနေနဲ့ဒီသဘောတူညီချက်ကိုအပြောင်းအလဲတွေလုပ်ဖို့စီစဉ်နေတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်ပင်လယ်ထဲမှာ American နဲ့ Russia စစ်သည်မော2စီးတိုက်မိမလို့ဖြစ်ခဲ့ပြီးတဲ့နောက်ဒီဖြစ်ရက်ဟာအန္တရာယ်များပြီးတော့မစင်မချင်းလောက်ရက်ဖြစ်တယ်လို့နှစ်ဖက်လုံးကအပြန်အလှန်ဆက်ဆွဲပြောကြားနေကြပါတယ် Patriot Missile တဲ့ American စစ်သည်မော USS Chancellor's Field နဲ့ရုရှားဖြတ်သင်းမော် Admiral Vinogradov တို့တောက်ချာနေမနေ့တုန်းကမီတာ90လောက်အထိနီးကပ်ပြီးတော့တိုက်မိမလို့ဖြစ်ခဲ့တာပါစစ်သင်းမော2စီးမတိုက်မိအောင်လို့အရေးပေါ်ရှောင်ရှားခဲ့ရတယ်လို့ရုရှားဘက်ကဆိုပါတယ် USS Chancellorsville ကသွားနေတဲ့လမ်းကြောင်းကနေရုတ်တရက်လမ်းကြောင်းပြောင်းပြီးတော့ Admiral Finnuk Gradov သွားနေတဲ့ရေလမ်းကြောင်းရဲ့မီတာ50အနီးအထိကိုဝင်လာခဲ့တာဖြစ်တယ်လို့ Russia Pacific ရေတပ်မဟာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ American ဘက်ကတော့ဒီဖြစ်ရက်ဟာ Russia သင်္ဘောဘက်မှာတာဝန်ရှိတယ်လို့ပြောပါတယ်။ရုရှားစစ်သည်မော်က USS Chancellorsville စစ်သည်မော်နာကိုအန်ဒီယရှိလောက်တဲ့အထိကတ်လာခဲ့တယ်လို့ American အမှတ်9ရေတပ်မဟာရဲ့တမ်မှုကြီး Clayton Doss ရဲ့ကြေညာချက်ထဲမှာပြောကြားထားပါတယ် USS Chancellorsville စစ်သည်မော်နာကိုရုရှားစစ်သည်မော်ကရုတ်တရက်ကတ်လာတာကိုပြသတဲ့ဗီဒီယိုအတိုးနှစ်ခုကိုလည်း American ရေတပ်က YouTube ပေါ်မှာတင်ခဲ့ပါတယ်ရုရှားဘက်ကလုံရက်ဟာအန်ဒီယများပြီးတော့မဆင်မချင်လုံရက်ဖြစ်တယ်လို့ American ရေတပ်ကဖော်ပြပြောဆိုခဲ့ပါတယ်
ဆူရနိုင်ငံမှာအာနာသိန်းစစ်ကောင်စီနဲ့ဒီမိုကရေစီရေလှရှားသူခေါင်းဆောင်တွေကြားဂျာဝန်ဆွေးဆက်ပေးဖို့အီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကခတ်တူးမြို့တော်မှာဒီကနေ့ရောက်ရှိနေပါတယ်ဆူဒန်ကာကွယ်ရေးဝန်ကြီးယုံရှိကဒဘိတ်စကန်ကိုစစ်တပ်ကဖြိုခွင်းမှုကြောင့်ပြီးခဲ့တဲ့ဘက်ကဆန္ဒပြသူတရားကြောတည်ဆုံးပြီးတဲ့နောက်မှာအီသီယိုးပီးယားဝန်ကြီးချုပ်ကနိုင်ငံရေးပြဿနာကိုဂျာဝန်ဖြေရှင်းပေးဖို့ကြိုးစားတာဖြစ်ပါတယ်ဝန်ကြီးချုပ်အမတ်ဟာကတ်တူးမြို့တော်မှာဗိုလ်ချုပ်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။တိုက်ခိုက်နိုင်ငံရေးညွန်မောင်းအဖွဲ့ကခေါင်းဆောင်တွေနဲ့လည်းတရားစီတွေ့ဆုံမှာဖြစ်ပါတယ်။အချိန်ထဲမှာပဲဆူဒန်မှာအရသာဥဆောင်တဲ့အစိုးရမတက်မချင်းအာဖရိကသမဂ္ဂအဖွဲ့တွေကလှုံ့ဆော်မှုတွေမှာဆူဒန်ပါဝင်မှုကိုရဆိုင်းထားတယ်လို့အာဖရိကသမဂ္ဂကကြာသပတေးနေ့ကကြေညာခဲ့ပါတယ်။ဆူဒန်မှာသမ္မတအိုမာအယ်ဘရှာယာရူကနေဆင်းဖို့ဆန္ဒပြလှုံ့ဆော်မှုတွေရှိနေချိန်ဧပြီလမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်။အနာသိစကောင်စီနဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားရသာဥဆောင်တဲ့ဂျာပြက်အစိုးရဖွဲ့ဖို့ညှိနှိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ဒီမိုကရေစီတောင်းဆိုထိုင်သပိတ်မှောင်နေကြသူတွေအပေါ်မှာစစ်တပ်ကတင်းလာနေကအင်အားသုံးဖြုတ်ခွင်းပြီးတဲ့နောက်ဆွေးနွေးမှုတွေပြတ်ပြားခဲ့ပါတယ်။နိုင်ငံနာကအတွက်ညှိနှိုင်းဖို့စစ်ကောင်စီရဲ့ခန်းလန့်ချက်ကိုဆန္ဒပြခေါင်းဆောင်တွေကဂျာသာရီနေကပယ်ချခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဖြုတ်ခွဲမှုအတွင်းတည်ဆုံသူ46ဦးထက်မပိုဘူးလို့ဆူဒန်ကျမ်းမာရေးဝန်ကြီးဌာနကပြောပေမဲ့အတိုက်ခံတွေကိုအားပေးတဲ့ဆရာဝန်အဖွဲ့ကတော့133ယောက်ထပ်မင်းနဲ့တည်ဆုံပြီး900ယောက်ဒဏ်ရာခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ25 kHz 11965ဒိုင်းဒိုမီတာ32 kHz 9300များဒိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဒိုင်းဒိုမီတာ190 kHz 1505တို့ကိုထုတ်လွှင့်ပေးပါရစေ
။တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Australia နိုင်ငံမှာပမာဏအများဆုံး methamphetamine စိတ်ကြွဆေးပြားတွေကို Melbourne မြို့ကစိတ်ကမ်းတစ်ခုမှာရဲတပ်ဖွဲ့ကသိမ်းဆည်းရမိပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေတင်မောနဲ့တင်ပို့လိုက်တဲ့စီကာဆောင်းဘောက်စီထဲမှာမက်သဖက်တမင်းဒါမှမဟုတ် ice စိတ်ကြွဆေးပြားနှစ်တန်နီးပါးကိုတွေ့ရှိခဲ့ပြီးကာလာပေါက်ဈေးအမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မူရဆေးဖမ်းမိမှုနဲ့ဆက်နွယ်ပြီးလောလောဆယ်တဦးတယောက်ကိုမှဖမ်းဆီးထားခြင်းမရှိဘူးလို့လည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မကြာခင်တုန်းကလည်းတင်မောနဲ့တင်လာတဲ့ကုန်တွေထဲမှာဒေါ်လာ73သန်းလောက်တန်ဖိုးရှိတဲ့ဘိန်းပြူ38ကီလိုဂရမ်လို့ရဲတွေကဖမ်းမိခဲ့ပါသေးတယ်။နိုင်ငံတကာမူရဲ့ရာစာတွေဟာအော်စတြေးလျနိုင်ငံကိုဈေးကွက်တစ်ခုလိုအခုနောက်ပိုင်းမှာပြစ်မှတ်ထားလာပါတယ်။အော်စတြေးလျနိုင်ငံကမြို့ကြီးတွေမှာဈေးကြောင်မဟုတ်တဲ့တရားမဝင်မူရဲ့ဈေးပြဿနာအရင်တည်းကရှိပေမဲ့ ICE စိတ်ကြွဈေးဆွဲမှုတွေကနေဘက်တွေမှာအခုကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေပါတယ
်။ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျာမနီနိုင်ငံရဲ့သမိုင်းတစ်လျှောက်အဆိုးဆုံးလူသတ်မှုဖြစ်တယ်လို့ယုံကြည်ရတဲ့ဈေးရုံလူနာ85ယောက်ကိုတပ်ဖြတ်ခဲ့တဲ့မြူလာသူနာပြူကိုဂျာသာရီနေကတော့ထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်။2000ခုနှစ်နဲ့2005ခုနှစ်ကြာဆေးရုံတစ်ခုကသူ့ရဲ့လူနာအတော်များများကိုတပ်ဖြတ်ခဲ့တဲ့ News Hogo ကိုဂျာသာရီနေကပဲစင်ကြချမှတ်ခဲ့တာပါ။အသက်42နှစ်အရွယ် Hogo ဟာသူ့လူနာတွေကိုဆေးထိုးတပ်ဖြတ်ခဲ့ကြောင်းတရားရုံးမှာဝန်ခံထွက်ဆိုသွားပါတယ်။သူတပ်ဖြတ်ခဲ့တဲ့လူနာတွေဟာအသက်34နှစ်နဲ့96နှစ်ကြာအရွယ်တွေဖြစ်ကြပါတယ်။ဒီဆုံးခဲ့တဲ့လူနာတွေနဲ့ဆွေမျိုးတွေရဲ့ပြောခွင့်ရသူကသူနာမည်ဟိုဂါကိုပေးတဲ့ပြစ်ဒဏ်ဟာသူကျူးလွန်ခဲ့တဲ့ပြစ်မှုနဲ့ထိုက်တန်ရလားဆိုပြီးတော့မေးခွန်းထုတ်လိုက်ပါတယ်။ဂျာသာရီနေစင်ကြမချခြင်းကလေးကဟိုဂါဟာထောင်ဒဏ်တစ်သက်အတွက်ပြစ်ဒဏ်ကြခံနေရတာဖြစ်ပါတယ်။နောက်ထပ်လူသတ်မှုအတော်များများဟာလည်းသူနာမည်ဟိုဂါရဲ့လက်ချက်အဖြစ်ရဲတပ်ဖွဲ့ကတော့တန်ရရှိနေပါတယ်။ဒါမဲ့လည်းလူသေးတွေကိုမီးတင်းကျူခဲ့တာဖြစ်တဲ့အတွက်ရင်ခွဲစစ်ဆေးဖို့တော့မဖြစ်နိုင်တော့ပါဘူးခင်ဗျာ။
UAE RS ဆော်ဘားမြပြည်တော်စုကစိတ်ကမ်းတစ်ခုမှာပြီးခဲ့တဲ့လတုန်းကရေနံတင်သင်းမော၄စီးကိုစီစဉ်တိုက်ခိုက်မှုအပေါ်က Kana Usong Zamuri Ya, Soya Kukura loaded Dakai Mupibon Yare, UAE, Saudi Arabia, Norway Nanganuga, Pyojalai Bare, Mila Sanyan Irunga, Truya Yinan Din Timorima, Tanline and Mindry Gabi, Diane Dakai Kangayare, Tonanga, Budre Topian, Jinya Jemma Pop Yat Havare, Mamba Gwen Mujang, Timor Lizen Loya, one by Dima, about Jiri Pitwaga Bime, Jeje Bimia Jessida, Tamamaho, Jinan Yu Paytam, Yuram Pike Babu. ဒီတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကနအုံးစုံစမ်းတွေ့ရှိမှုတွေကိုအဲ့ဒီသုံးနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကြာတာရင်းနေတော့ကအလွတ်တဘောဆွေးနွေးပွဲအတွင်းမှာတင်ပြခဲ့ကြပါတယ်ဒီတိုက်ခိုက်မှုဟာနိုင်ငံတကာရေးချောင်းကုန်သွယ်ရေးနဲ့ကမ္ဘာ့စွမ်းအင်ဖြစ်တည်မှုလုံခြုံရေးအပေါ်ချိန်ချမှုဖြစ်တယ်လို့လုံခြုံရေးကောင်စီမှာဆွေးနွေးခဲ့ကြပါတယ်ဒီတိုက်ခိုက်မှ တို့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အီရန်ကတော့သူတို့နဲ့မပတ်သက်ဘူးလို့ညင်းဆန်ထားပါတယ
်ဂျူပီတာလို့ခေါ်တဲ့ဂျာတာပရေဂျူဟာအခုလထွန်းမှာတော့ကမ္ဘာနဲ့အနီးဆုံးကိုချဉ်းကပ်ရောက်ရှိလာမှာဖြစ်တယ်လို့အမေရိကန်အာကာသစူးစမ်းလေးလာရေးဌာနနာဆာကပြောလိုက်ပါတယ်ဒါကြောင့်နက္ခတ်တာယာလေးလာစူးစမ်းသူတွေအနေနဲ့မျိုးလုံးနဲ့ဒီတိုင်းမြင်နိုင်ပြီးတော့ Jupiter ရဲ့တချို့အကြီးဆုံးအရန်ဂျိုတွေကိုလည်းတာမန်မန်ဘလူးတွေနဲ့တောင်တွေ့မြင်နိုင်တယ်လို့ဆိုပါတယ်။နေဖွဲ့စည်းထဲမှာအကြီးဆုံးဂျိုဖြစ်တဲ့ Jupiter ဂျိုကိုဒီတိုင်းရိုးရိုးတာမန်မျက်စိနဲ့တောင်တွေ့မြင်နိုင်ပြီးမန်ဘလူးတွေအဝေးကြီးမန်ဘလူးတွေနဲ့ဆိုရင်ပို့ပြီးတော့ကောင်းကောင်းမြင်တွေ့နိုင်သလိုသူ့ရဲ့အရန်ဂျိုလေးလုံးကိုလည်းမြင်တွေ့နိုင်မှာဖြစ်တယ်လို့ NASA ရဲ့အင်တာနက်စာမျက်နှာမှာပြောထားပါတယ်။ Jupiter ဂျိုကိုအကောင်းဆုံးမြင်တွေ့နိုင်တဲ့အနေအထားကတော့တနင်္လာနေ့မှာကဘာရဲ့Jupiter ဂျိုရဲ့စနေဂျိုရဲ့တန်းနဲ့ကြားတဲ့အခါမှာဖြစ်တယ်လို့ပြောပါတယ်။ပျော်ရန်နက္ခတ္တဗေဒပညာရှင်တွေအနေနဲ့ကျွန်တော်14ရက်နေ့ကနေ19ရက်နေ့အထွန်းမှာလရဲ့ Jupiter ဂျိုရဲ့စနေဂျိုရဲ့တန်းနဲ့ကြားတာကိုတွေ့နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။နေဖွဲ့စည်းအတွင်းအကြီးဆုံးဂျိုဖြစ်တဲ့ဂျာတာရီဂျိုကိုဒီအနီးကပ်တွေ့ဖူးခြင်းနဲ့သူရဲ့အတွက်တော့ဂျာတာရီဂျိုကိုအခုလောလောဆယ်မှာလက်ပတ်နေတဲ့ဂျူနိုအာကာသယာဉ်ကနေပြပို့ထားတဲ့ဓာတ်ပုံတွေကို NASA website မှာဝင်ကြည့်ကြဖို့ကို NASA ကအကြံပေးထားပါတယ်ခင်ဗျာ။
ကမ္ဘာတဝန်းလိန်ဆက်ဆံမှုကနေယောဂကူးစက်သူဟာနေ့စဉ်တပန်းကျော်ရှိနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကမ္ဘာပေါ်ကလူ25ယောက်မှတစ်ယောက်ဟာလိန်ဆက်ဆံမှုကနေကူးစက်တဲ့ယောဂ၄မျိုးတည်းကတစ်မျိုးကူးစက်နေတယ်လို့ခြားတာရင်းနေတော့က WHO ကထုတ်ပြန်တဲ့လေးလာတွေ့ရှိမှုထဲမှာဖော်ပြထားတာပါ။အဲ့ဒီယောဂ၄မျိုးကတော့ Chlamydia, Gonorrhea,ထရီကိုမနိုင်ယစ်စ်နဲ့ဆစ်ဖလစ်ယောဂါတွေဖြစ်ပါတယ်တချို့သူတွေမှာဆိုယောဂါတစ်မျိုးထက်ပိုပြီးကူးစက်နေတယ်လို့လေ့လာတွေ့ရှိထားပါတယ်ဒါကိုကြည့်ချင်းဖြင့်လူတွေဟာကိုယ့်ရဲ့ကျန်းမာရေးလိင်ပိုင်းဆိုင်ရာကျန်းမာရေးနဲ့မျိုးဆက်ပွားကျန်းမာရေးကိုအလေးမထားဘူးဆိုတာပြသနေတယ်လို့အစီရင်ခံစာပြုစုသူဒေါက်တာမဲလနီဒိုင်လာကပြောပါတယ်နောက်ဆုံးပြုစုထားတဲ့စာရင်းအရ2016ခုနှစ်မှာလိင်ဆက်ဆံမှုကြောင့်ယောဂါကူးစက်သူအမျိုးသမီးနဲ့အမျိုးသားအသက်15နှစ်ကနေ49နှစ်ကြား386တန်းကျော်ရှိတယ်လို့ WHO ကပြောပါတယ်ကိုဝင်ဆောင်စင်မှာဒီလိုကူးစက်ယောဂါကူးထားရင်ယောဂါကမိခင်ကနေကလေးကိုပါကူးစေနိုင်ပါတယ်အကာအကွယ်မယူဘဲလိင်ဆက်ဆံမှုကနေကူးစက်တဲ့ယောဂါတွေကိုမကူးတရင်တည်မအောင်တာကလေးအသေးမွေးဖွားတာတအိမ်ပြင်ပမှာတည်တည်တာမျိုးတွေဖြစ်နိုင်တဲ့အပြင် HIV virus ကူးစက်နေနိုင်ခြေပိုများပါတယ်ဆစ်ဖလစ်ယောဂတမျိုးတည်းကြောင့်မွေးကင်းစကလေးတေဆုံမှုနဲ့ကလေးတွေမွေးဖွားမှုတစ်နှစ်ကို2-3ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်နည်းမြန်းချက်တွေတစ်လက်တင်ပြပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စီအပီပက္ခတွေကိုဖြေရှင်းရမှာရခိုင်လက်နက်ကိုင်အဖွဲ့ AA အနေနဲ့ဆွေးနွေးအဖြေရှာဖို့လိုအပ်တဲ့အကြောင်းမြမဆွေရကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီရခိုင်တပ်မတော် AA ကတော့မြမစစ်တပ်ဘက်ကစစ်စင်ရေးတွေရက်ဆိုင်ဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါ။အပြည့်အစုံကတော့ VOA မြမပိုင်းသတင်းတောက်မမေခါကပြောပြပေးပါလိမ့်မယ်ရှင်
။ရခိုင်ပြည်နယ်မှာတိုက်ပွဲတွေရက်ဆိုင်နိုင်ဖို့ရခိုင်တပ်မတော် AA အနေနဲ့ဆွေးနွေးအဖြေရှာတင်တယ်လို့နေပြည်တော်မှာကျင်းပတဲ့တမရုံသတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရဥဇော်ထေးကတိုက်တွန်းသွားတာပ
ါဒီတိုက်ပွဲတွေတပွဲနှစ်ပွဲနဲ့ဟိုမပြီးပါဘူးဟိုပြတ်တယ်အနစ်ပြတ်သွားဖို့လည်းခက်ပါတယ်အစိုးရဘက်ကရစ조사နေတာကဒီမြောက်အေးပါဝင်မြောက်ပိုင်းလေးဘက်နဲ့ဖိုင်လေးတွေစစ်ဖိုင်ရာတွေမြင်ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံစွဲဝိုင်းဝင်ရဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းနေတယ်အဓိကလိုလားချက်ကပါလဲဆိုတိုင်းသာခွင့်ရေးပြည်နယ်ခွင့်ရေးပေါ့နော်ဒါမျိုးတွေရဖို့အနိမ့်မစီမံချက်ကအဲ့ဒါဆိုရင်တော့ကျွန်တော်တို့အဲ့ဒီဇဝဝလာပါစီဖာယာလို့ပါအဲ့တော့ဟိုဘက်ဆုံပေါ့နော်ဘက်ဆုံကအကျိုးဆိုးကျိုးတရားမှုတွေများတယ်များတော့ကျွန်တော်တို့ကတက်မတော်တခုလည်းလည်းပြောဖို့ထဲ့ပေါ့နော်အေယိုလည်းပြောဖို့လိုတယ်အေယိုလည်းပြောဖို့လိုတယ်ဒီဒေသခံပြည်သူတွေတခိုင်တိုင်းသားတွေအတွက်
အေးရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်တုခါကတော့လက်နက်ကန်ပြိပခါရဲ့အဆုံးတက်ဖို့တမတော်ဘက်ကစစ်စင်ရေးအရင်စရက်ဖို့လိုတယ်လို့တုံ့ပြန်ပြောဆိုထားပါတယ်။ဒီအဲ့ဝဲရရတံမို့ဆိုရင်လို့ရှိရင်တော့အစ်စင်ရေးတွေကိုအရင်ဆုံးရတံမို့လို့ပါပဲ။ဤတော့ဒီဟုတ်ဒီအစိုးရဘက်ကနေပြီးတော့သူတို့ဒီပြညာထားတဲ့နော်အနည်းငယ်ရှင်းမုံရေးဆိုတဲ့အဲ့ဒီဥစ္စာကိုလည်းပြန်ပြီးတော့ရု အခုသူတို့ပြောနေတဲ့ဒီဟောကြပါတော့ဒီငင်းရေးအော်သူတို့လုံးနေတယ်လို့ပြောတဲ့ဥစ္စာမှလည်းပဲเนาะအခုဒီ NRPC နဲ့ကျွန်တော်တို့ကြားမှာဒီ Black Dragon ကိစ္စနဲ့နှိမ့်နေတဲ့ဥစ္စာမှလည်းပဲခဲခဲကဗမာစစ်တပ်ကနေပြီးတော့ဒီကိုရခိုင်ပြည်နယ်ထဲမှာလုံးဝအခြေချဖွင့်မသုံးနိုင်ဘူးဟိုလုံးဝနေပြီးတော့ဒါလက်မခံနိုင်ဘူးအပြိမမသုံးနိုင်ဘူးဆိုတဲ့ဥစ္စာမျိုးဟိုနှစ်ဖက်ဟို Black Dragon ကိစ္စကိုတောင်းမယ်လို့ပြောနေတဲ့အချိန်မျိုးမှာစစ်တပ်ကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါညီညာရေးကိုဥတည်တဲ့ဟိုလို့ရမဟုတ်ဘူးဒီဗမာစစ်တပ်ကနေပြီးတော့သူတို့ရဲ့ mindset တွေကိုတောင်းဖို့လိုတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ
်ဇန်နဝါရီ၄ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်ပြည်နယ်ကရဲကင်းအချို့ကိုအေးအေးလက်နက်ကင်အဖွဲ့စီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မြမတပ်မတော်ကစစ်စင်ရေးတွေဆင်းနေရမှာနှစ်ဖက်ထိခိုက်တိုက်ဆုံမှုတွေနဲ့အရက်သားထိခိုက်တိုက်ဆုံမှုတွေပါကြုံနေရတာပါဒါပေမဲ့လည်းတိုက်ပွဲတွေအကြအရက်သားတွေထိခိုက်တိုက်ဆုံမှုမှာမြမစစ်တပ်တစ်ခုတည်းကိုပဲအပြစ်ဖို့လို့မရကြောင်းမြမအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ
်အဲတော့ကျွန်တော်တို့ကနံပါတ်၁ကဥရင်းနေကြီးလုပ်တဲ့အခါမှာလည်းတပ်မတော်ရဲ့စီမံစည်းကမ်းတွေရှိတယ်ပြည်သူလူထုနဲ့ဆက်ဆံရမယ်ကျင့်ဝတ်တွေရှိတယ်ဟိုဂျန်လူနဲ့ဆက်ဆံရမယ်ဟိုဂျန်လူနဲ့ဆက်ဆံတဲ့ကဘယ်လိုပြုမှာဆိုရှိသလိုပဲအဲအဲ့လိုမျိုးအရသားနဲ့ဟိုအေအေနဲ့ပေါ့နော်ရောထွေးနေတဲ့နေမှာအနေထားမှာဘယ်လိုမျိုးလုံးတဲ့နေဆိုတဲ့ဟာတွေကသူတို့စုမှာအာရုံလေးထုတ်ထားတဲ့တိုင်းလှုပ်ဖို့ပဲလိုပါတယ်ဒီဆော့ဆော့ပြောကြားမှုတွေကတော့ကျွန်တော်တို့ဒီစစ်ပွဲတစ်ခုပေါ့နော်တိုက်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လုံးမှာရှိတာတစ်ဖက်လည်းတော့မဟုတ်ဘူးပေါ့နော်
စခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ထောင်နဲ့ချီနဲ့ဒေတာကန်တွေဖက်ပြီးတင်ဆောင်နေရတယ်လို့ဥပဒေမဲ့ဖန်ဆီးမှုတပ်ဖြတ်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းစုရင်ကြောင့်ပြောဆိုထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ MNC International အဖွဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရရခိုင်လက်နက်ကင်အေအေနဲ့တိုက်ပွဲတွေဖြစ်ပွားတဲ့အတောအတွင်းမြမစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းဆွဆွဲထားပြီးနိုင်ငံတကာစစ်ရာဇဝတ်မှုခုံရုံးကနေအရေးယူဖို့တိုက်တွန်းထားသလိုအေအေလက်နက်ကင်တပ်ဖွဲ့ဘက်ကလည်းအရတားတွေကိုဖမ်းဆီးရအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေရှိကြောင်းလည်းဖော်ပြထားပါတယ်ရှင်
စည်ရေးပရိပတ်ခါရီအစုံမတက်နိုင်သေးပဲဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာတော့ဒီမမေခါကစူးစီးတင်ပြတာပါဒီကြောင်ကြားခဲ့ရပြီးတော့တစ်ဆက်ထဲမှာပဲဒီအစိုးရနဲ့မြောက်ပိုင်းမဟာမိတ်ဒိုင်းသာလက်နက်ကိုင်အဖွဲ့၄ဖွဲ့ကြားကညီညွတ်ရေးဆွေးနွေးပွဲလာလာကိုလည်းကြည့်ရအောင်ပါမြန်မာအစိုးရရဲ့မြို့သားပြန်လည်တင့်ကျပ်ရေးနဲ့ညီညွတ်ရေးဗဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့တို့ဆွေးနွေးဖို့သဘောတူညီမှုရရှိထားပေမဲ့လို့တွဲဆုံမဲ့နေရာမရွေးချယ်နိုင်သေးတဲ့အတွက်ရက်အတိအကျမတက်မနိုင်သေးပဲဖြစ်နေပါတယ်ဆွေးနွေးမှုတွေကြန့်ကြာနေတာနဲ့အမျှစီရေးတင်မာမှုတွေကြီးထွားလာမှကိုလည်းစိုးရိမ်နေကြတာပါအပြည့်စုံမှုတော့ဆက်သွယ်ဆောင်ရွက်ထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမှုစောကပြောပြပါမယ်ရှင
်ဟုတ်ကဲ့မြို့သားပြန်လည်တင့်မြက်ရေးနဲ့ငင်းချင်းဘိုဌာန NRPC နဲ့ KIA ကချင် MNTAA ကိုကန် TNLA တအမ်းပလောင် AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဟာပြီးခဲ့တဲ့လ24ရက်နေ့မှာတွဲဆုံဖို့ညီမှန်းခဲ့ပေမဲ့နေရာရွေးချယ်မှုအဆင်မပြေတာကြောင့်ရက်ရွှေဆိုင်ခဲ့တာဟာအခုဆိုရင်ရက်တက်တက်နှစ်ပတ်ကျော်ကြာကြာနေပြီဖြစ်ပါတယ်။လက်ရှိအချိန်ထိတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကျောင်းမြန်မာနယ်စပ်မူဆယ်မြို့ကိုရွေးချယ်ထားပြီးနှစ်ဖက်ညှိနှိုင်းတာအဆင်မပြေသေးကြောင်းဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ်
။ခုနေရာနည်းနည်းညှိနေတော့ရှိတဲ့နေရာပြဿနာရှိနေတယ်။မြောက်ပိုင်းမဟာမိတ်ကတော့မူဆယ်ပေါ့။လောလောဆယ်ကြီးကတော့တခြားနေရာတော့အဆင်မပြေသေးဘူး။လောလောဆယ်ယုံကြည်မှုအော်မြန်မာနိုင်ငံရဲ့အခြေအနေမှာတော့ဟိုအစိုးရထိန်းချုပ် area ဆိုလို့မဲ့ဒီလိုမူဆေးလို့နေနေဆက်ကြတယ်နေမူဆေးဆိုတဲ့ခရိုင်မျိုးပေါ့လေအဲ့လိုနေရာဒီမှာဖြစ်ချင်တာပေါ့အဲ့ဒါဆိုတော့သူတို့အတွက်အသွားလာရတယ်ဖြစ်ခဲ့တည်းရှိဘူးအဲ့လိုနေဆန်းမရှိစင်းနေပွဲကတော့ဂျင်ပြေလှုပ်လို့ရတဲ့နေသားမျိုးမှာနေရာခက်နေတယ်
ပြီးခဲ့တဲ့လ24ရက်နေ့မှာတွဲဆုံဖို့ရာထားပြီးတဲ့နောက်အစိုးရဘက်ကရန်ကုန်မန္တလေးနေပြည်တော်မြစ်ကြီးနားမြို့တို့ကိုရွေးချယ်ပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေကမူဆယ်မြို့ကိုရွေးချယ်ခဲ့ပါတဲ့ နောက်ဆုံးလာရှိုးကိုအစိုးရဘက်ကသတ်မှတ်ပေမဲ့တစ်ဖက်ကသဘောမတူတာကြောင့်ဆွေးနွေးပွဲရက်ကိုရွှေ့ဆိုင်ခဲ့တယ်လို့ကျိုင်းတုံမှာတွေ့ဆုံဖို့ကံလန်းတာလည်းအဆင်မပြေခဲ့ပါဘူးလက်နက်ကင်ပြိပခကိုဆွေးနွေးဖြည့်ရှင်ဖို့သဘောတူညီပြီးချိန်မှာနေရာမသတ်မှတ်နိုင်တဲ့အပေါ်မှာဦးအင်ရှန်ဆန်အောင်ကအခုလိုပြောဆိုပါတယ
်ဆွေးနွေးမှုနဲ့ပဲတွားမှာပဲဒီနေ့နဲ့ဒီကဆွေးနွေးမှုတွေမှာဒီလိုနေရာတွေအငင်းခုံလုံးမယ်အစားချစ်နေကြပေါ့နည်းနည်းတွတ်တွတ်လုတ်တာတော့အကောင်းဆုံးတော့ကျောင်းကြားလူတွေကတော့အဲ့လိုပဲမြင်တာပါလေ
နိုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကတော့ဆွေးနွေးပွဲကြံ့ကြတဲ့အပေါ်အခုလိုတုံသက်ပါတယ
်အခုပြောနေတာကတော့နေရာကြောက်လို့တော့ပြောနေတယ်ကျွန်တော်ကတော့အဲ့ဒါလို့မထင်ပါဘူးတကယ်ဆွေးနွေးမယ်ဆိုရင်တော့ဆွေးနွေးကျင်တဲ့လူကပေါ့နော်အပေနေရာမှာသူသွားတွေ့ဒီလိုတွေ့နေကြပဲလေကျွန်တော်တို့ဒီဘက်ကအစိုးရတပ်မတော်အဖွဲ့တွေကအဲခွင့်မင်တို့ပါလို့အဲ့ဒီဘက်ဒီမှာတည်ယူပြီးမှသွားပြီးတွေ့တာလည်းရှိတာပဲအဲပြီးတော့မှမီဒီရောမရောဆိုရင်လည်းခေါ်တော့အကုန်လုံးသူတို့လာကြတာပဲဆိုတော့နေရာကိစ္စတော့မဟုတ်ဘူးအဲကျွန်တော်နားလေတလောက်ကတော့အဲသူတို့ဒီတိုက်ပွဲတွေပါနေရှိနေတော့မတွေ့ကျင်ကြဘူးလားဘူးပေါ့နော်အဲ့လိုတစ်ခုခုပဲထင်ပါတယ
်ဆွေးနွေးပွဲတွေမဖြစ်မြောက်ရင်ရေပြင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်မိကြောင်းလဲဦးစီသူအောင်မြင့်ကဆက်ပြောပါတယ
်ဆွေးနွေးပွဲမရှိဘူးဆိုရင်တော့ဟိုမြေပြင်မှာဖြစ်နေတဲ့ကိစ္စတွေကဟိုပို့ပြီးတော့ဆိုးလာဖို့ပဲရှိတယ်လေအဲကျွန်တော်တို့တို့ရည်နေလာတယ်ရှိတာပေါ့နော်ဥမာနောက်ဆုံးတို့ထုတ်ပြန်ရက်တွေပါဒီကြည့်လိုက်တဲ့ဒီမှာအဲဒီတမတော်ကလည်းရခိုင်ပြည်နယ်မှာအဲတို့အခေါ်ဆိုရင်တော့ဒါဟိုတောင်းကြမှုနှိမ်နှင်းကြီးပေါ့နော်ဒါမျိုးတွေတို့ကဟိုလုပ်နေတယ်အဲတို့မြောက်ပိုင်းအဖွဲ့တွေကလည်းပူးပေါင်းပြီးတော့ကြီးညာချက်ထုတ်ထားတာရှိတယ်ရခိုင်မှာလည်းတိုက်ပွဲတွေရပ်ပြီးဖို့ပေါ့မရပ်ပြီးဘူးဆိုရင်အဲတို့ဘက်ကလည်းအဲတစုံတရာအထုတ်ပြန်မှုတွေရှိလာနိုင်တယ်ဆိုတော့ပြောထားတာရှိတော့အဲ့တော့အဲ့ဒါတွေလည်းစိုးရိမ်ရတော့ဗောလေ
အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာ AB လကုံကမူဆယ်မြို့မှာနောက်ဆုံးအကြိမ်တွေ့ဆုံစဉ်ကတော့ bilateral call နှစ်ဖက်အပြည့်အစုံစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးခဲ့ကြပါတယ်တမရော်ဘက်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကစပြီးစီရေးလှုပ်ရှားတာတွေကိုလေးလာတာရဆိုင်ခဲ့ကြောင်းကြေညာခဲ့တယ်လို့ဒီလေးလာတက်တန်းပြည့်တဲ့ AB လ30ရင်းနေမှာလဲနောက်ထပ်2လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်အခုဆိုရင်အပြည့်ရကြေညာထားတဲ့ကာလဟာရသက်တ3ပတ်လောက်ပဲကျန်ရှိတော့တာဖြစ်ပါတယ
်ဒါကတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်၄ဖွဲ့တို့အကြားမှာငင်းငယ်ရေးဆွေးနွေးမဲ့နေရာညှိနှိုင်းလို့မရသေးပဲဖြစ်နေတဲ့အကြောင်းကိုကုမှုဇော်ကတင်ပြပေးခဲ့တာပါနိုင်ငံတော်ကြီးညိုပြည့်စင်မှုနဲ့တရားစွဲဆိုခံထားရတဲ့ဆရာတော်ဦးဝီရသူနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြပေးချင်ပါတယ်နိုင်ငံတော်အကြီးအကဲပြည့်စုံမှုနဲ့တရားစွဲဆိုခံထားရတဲ့ဥပဒေသူကိုဖမ်းမိဖို့သူတွာလာတတ်တဲ့နေရာတွေမှာရှာဖွေနေတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကပြောပါရယ်ဆရာတော်ဥပဒေသူဘက်ကဓမ္မဆက်နဲ့အရေးယူပြီးမှသာအာဏာဆက်နဲ့အရေးယူခံမယ်လို့ပြောနေပေမဲ့ဒါဟာဥပဒေကိုချိုးဖောက်နေတာဖြစ်လို့ဥပဒေနီလန်အတိုင်းသာအရေးယူမှာဖြစ်တယ်လို့ပြောဆိုတာတွေလည်းရှိနေတာပါဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရယ်ရှင်
ရန်ကုန်မြို့မှာဘနူးရပန်းချင်ရှိမှာဟောပြောရတဲ့ပတ်သက်ပြီးအနောက်ပိုင်းကအုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ကာနိုင်ငံတော်ကြီးညိုဖြတ်စင်မှုပုံမှန်တင့်နေလေးကကြီးနဲ့တရားဆက်ဆိုခံထားတဲ့ဥယျာဉ်တကိုအနောက်ပိုင်းကတရားရုံးကရာဇဝတ်အထွေထွေအမှုနဲ့တရားခံပြည့်ဖြစ်ထုတ်ပြန်ထားပြီးမဲ့အခုချိန်ကြီးတော့ဖမ်းဆီးရမိခြင်းမရှိသေးပါဘူး။ဥယျာဉ်တကိုဖမ်းပြီးဖို့ရဲတပ်ဖွဲ့ကတော်လှန်တဲ့နေရာဒီမှာရှာဖွေနေတယ်လို့ဒီကနေ့ပြုလုပ်တဲ့တမနာရုံးသတင်းစာရှင်းလင်းပွဲမှာနိုင်ငံတော်တမနာရုံးပြောခွင့်ရဦးစော်ထေကပြောသွားပါတယ်
။သူတွာလာသွားလာတဲ့နေရာတွေပေါ့နော်သွားလာနိုင်တဲ့နေရာတွေစောင့်ကြည့်ပြီးတော့ဟိုရှာဖွေစုံစမ်းလက်ရှိတယ်အသေးစိတ်ကတော့ကျွန်တော်တို့ကြိုးဝင်ရှိပါဘူးခြေတက်မြန်မာနိုင်ငံရေးတပ်ဖွဲ့ကတော့သူ့ရဲ့တာဝန်ရသူ့ရဲ့စီမံစည်းကမ်းတွေဆက်လက်ပြီးတော့လုပ်ဆောင်နေတယ်လို့ကျွန်တော်ထင်ကြလို့ပါအဲ့တော့ခြေတက်ဖွဲ့ကသူသတင်းကြားတဲ့နေရာပေါ့အသေးစိတ်တော့သူတို့ပြည်သူလူထုထုတ်ပြောလို့မရဘူးဘယ်နေရာမှာရှိနိုင်လဲဘယ်နေရာမှာသတင်းပေါ်လဲဆိုရင်ဒါမျိုးဆိုသူတို့ကဟိုလိုက်လံပြီးတော့ရှာဖွေရရှိတော့နောက်ဘယ်နေရာတွေတော့သူလာရတယ်ပေါ့နော်။ဒါမျိုးလာရတယ်ဆိုရဲရဲရောထုံးလုံးနေတဲ့သူတို့ဆောင်းရနေတာဖြစ်ပါတယ်
။ဆရာတော်ဦးရည်သူကိုပထမဝရမ်းကျော်လွန်ချိန်မှာမဖမ်းမိခဲ့လို့နောက်ထပ်ဝရမ်းတက်တန်းဟာစတီးရနေစီတိုးမြင့်ခဲ့တဲ့အတွက်ဆက်လက်ရှာဖွေမှုတွေပြုလုပ်နေပါတယ်။ဆရာတော်ဦးရည်သူကတော့ဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူခံမလို့လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်မှာပြောထားပါတယ်။ဒီလိုဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူဖို့ပြောဆိုနေတာဟာစင်ကြီးပေးနေတာဖြစ်ပြီးဒါဟာဥပဒေတိုင်းတာဆောင်ရွက်ရမှာဖြစ်တယ်လို့ဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်က VOE ကိုမင်ကြားပါတယ်
။အခုဥဝေတဲ့သူကြားတော့မှကိုနကပြောခဲ့တဲ့ဓမ္မဇန်နဲ့ပြီးတော့မှကိုနကပြောခဲ့တဲ့အာနာဇန်နဲ့လှုပ်လို့ရမယ်ဆိုတာသူလိုက်ပြီးတော့စင်ကြီးပေးတာပါ။အဲ့တော့ဥဝေတဲ့သူကသူချိုးဖောက်နေတာတွေဟာ
ကျွန်တော်ကပြောခဲ့တဲ့ဥပဒေကိုချိုးဖောက်တာဖြစ်တဲ့ကြောင့်ဥပဒေနီလန်အတိုင်းနဲ့ဆောင်ရွက်ရမှာပါအစပထမပိုင်းကရန်ကုန်တိုင်းတန်ခါနိုင်ငံကစီအရယ်ဦးရဲ့တကူဩဝါဒပေးဖို့ခေါ်ယူခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ဩဝါဒပေးမဲ့အစီအစဉ်ကိုဆိုင်ရန်လိုက်ပါတယ်ဒါပြင်ဩဝါဒပေးမှာကိုဆိုင်ရန်လိုက်ပေမဲ့ဩဝါဒပေးတာကိုမလိုက်နိုင်ရင်တန်ခါဖွဲ့စည်းဆိုင်ရ ဆွဲအထွေထွေမှုနဲ့ထပ်တူအမှုပွင့်ခံထားလို့ကံကံရှင်ဖြစ်တဲ့ဆရာတော်ဦးရတူကိုဖမ်းမမိသေးပေမဲ့အမှုကိုဆက်လက်စစ်ဆေးသွားမှလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်အခုကတော့ဒီထိုင်းနိုင်ငံမှာမြန်မာနိုင်ငံကလက်မှတ်အထူးလုပ်မှုနဲ့မတင်ကြတဲ့သူတချို့အဖမ်းခံရတဲ့အကြောင်းကိုပြောပြပေးပါမယ်ထိုင်းနိုင်ငံအတွင်းမှာဒီမြန်မာနိုင်ငံကူးလက်မှတ်နဲ့အလုတ်လုတ်ကန်ခွေအထောက်အထားဆက်ရက်စတန်းအတူပြုလုပ်နေတယ်လို့မတင်ကြတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းအာဏာပိုင်တွေကစီးနှင်းရှာဖွေခဲ့ကြတာပါဒီသတင်းသက်သေမှာပဲရနောင်းဘက်ကခီးတဲ့တင်ကားတွေမှာမြန်မာနိုင်ငံကူးလက်မှတ်အတူကန်ဆောင်ထားတဲ့မြန်မာနိုင်ငံသား16ယောက်ကိုဖမ်းဆီးမိခဲ့တဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ကဒီမနေ့တုန်းကပဲပြောဆိုလိုက်ကြဖြစ်ပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံနကွန်ဖနွန်ခရိုင်တွင်းကမြန်မာနိုင်ငံသားတွေနေထိုင်နေတဲ့စံဖန်မြို့ဖန်လန်စည်းအနီးကလေးရက်တိုက်ခန်းအမှတ်23မြင်းဆောင်209ကိုထိုင်းလူဝင်မှုကြီးကြပ်ရေးအရှိတွေနေမြေအာဏာပိုင်တွေကပူးပေါင်းပြီးဂျွန်လ4ရက်နေ့မနေ့ပိုင်းကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်တွေနဲ့အလုပ်လုပ်ခွင့်ပါမစ်အတုတွေလုတ်ပေးနေတယ်ဆိုပြီးသတင်းပေးတိုင်ကြားချက်အရအခုလိုဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်တိုက်ခန်းကိုရဲတွေဖမ်းဆီးတဲ့အချိန်မှာအမျိုးသားတအူးဟာထွက်ပြေးသွားခဲ့ပြီးအပေါ်ရက်အခန်းမှာတော့မြန်မာနိုင်ငံသူအသက်38နှစ်အရွယ်မတ်တူဇာမြင့်ကိုသာဖမ်းဆီးနိုင်ခဲ့ပါတယ်ထွက်ပြေးသွားသူဟာမတ်တူဇာမြင့်ရဲ့ခင်မုံဝင်းနိုင်ဆိုသူဖြစ်ပြီးတာဝန်အတုတွေအကြီးကလုတ်ကင်နေသူဖြစ်ကြောင်းနကွန်ဖနွန်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်တိုက်ခန်းအတွင်းမှာတော့မြန်မာနိုင်ငံကစာအုပ်တွေအလုံသမားကပြားအတုတွေနဲ့အတူကွန်ပျူတာနဲ့ပရင်တာဆက်တွေကိုပါတွေ့ရှိခဲ့ပါတယ်မြန်မာနိုင်ငံကူးစာအုပ်တွေကိုတက်ဆိုင်ရာတန်ရုံအာဏာပိုင်တွေထံပေးပို့ပြီးစစ်ဆေးသွားမှာဖြစ်တယ်ဆိုပြီးနကွန်ဖနွန်လဝကရဲမှုကပြောဆိုခဲ့ပြီးဖက်ပြေးသွားတဲ့တရားခံကိုဖမ်းမိနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်ဂျွန်လ4ရက်နေ့မှာပဲထိုင်းမလေးနယ်စပ်ဆုံခလာခရိုင်တွင်းမှာမေးရှားနိုင်ငံကိုတွားရောက်လုလုကန်ကြမဲ့မြန်မာနိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်လူမောင်ခိုသမားတွေဟာနီလန်အစ်စ်တွေတုံးလာတဲ့အကြောင်းဆုံခလာခရိုင်လဝကရဲမှုကျင်းစတာရိုင်းဆွက်ကအခုလိုပြောဆိုသွားပါတယ်
ကနေ့ကိုတန်ဓာတ်ထားပြန်မှာနေครับဒေလုံးจากวัดประชามาจากบ้านก็เลยถูกจับกุมตัวนะครับ
အခုရပိုင်းအတွင်းမှာမြန်မာနိုင်ငံသား16ယောက်ကိုနိုင်ငံကူးစာအုပ်အတုတွေနဲ့ဟိုက်ရိုင်မျိုးအဝေးပြေးကားဂိတ်တစ်ခုအတွင်းမှာဖမ်းမိခဲ့ပါတယ်မြန်မာနိုင်ငံသားတွေဟာကော့တောင်းမြို့ကနေထိုင်းနိုင်ငံရနောင်းဘက်ကိုကူးလာပြီးမြန်မာနိုင်ငံကူးစာအုပ်အတုတွေနဲ့နှစ်ဦးသုံးဦးစီခီးတဲ့တင်လိုင်းကားတွေပေါ်မှာလိုက်ပါလာခဲ့ကြတာပါသူတို့ကင်ဆောင်လာတဲ့စာအုပ်တွေဟာမူရင်းစာအုပ်အစ်စ်ပေါ်မှာစတစ်ကာအတုထပ်ကပ်ပြီးလူနဲ့နာမည်တွေကိုပြောင်းထားတာဖြစ်တယ်ဆိုပြီးရဲမှုကပြောဆိုသွားပါတယ်ထိုင်းနိုင်ငံရဲ့ဥပဒေအရအခုလိုမျိုးနိုင်ငံကူးစာအုပ်နဲ့ထိုင်းတစိုက်တုံးအတုတွေပြုတ်လုသူတွေတုံးဆွဲသူတွေဟာထောင်တန်3နှစ်ကနေ10နှစ်အထိပြစ်ဒဏ်ပေးနိုင်ပြီးငွေတန်ကတော့ဘတ်ငွေ6သိန်းကနေဘတ်ငွေ3သန်းအထိချမှတ်နိုင်ပါတယ်ရှင
်။ဒါတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံကူးလက်မှတ်နဲ့အလုတ်လုတ်ကန်ခွင့်အထောက်အထားဆက်ရွက်စတဲ့အတုပြုတ်လုတဲ့သူတချို့ကိုအာဏာပိုင်တွေကဖမ်းဆီးမိခဲ့တဲ့အကြောင်းကိုမှတ်အေးမှာကစူးစီးတင်ပြပေးခဲ့တာပါရှင်။ VOA American တန်ရဲ့ဆွန်လ9ရက်တောက်ချနေညနေခင်းမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာကတော့ဒီအသက်ရှင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာပါရှင် VU American တန်ရဲ့2019ခုနှစ်ဇွန်လ9ရက်တောက်ကြည်ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမှာပါ line do meter 25 kilohertz 11965 line do meter 32 kilohertz 9303ညနဲ့ line do meter 50 kilohertz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါအမေရိကန်တန်ရုံးကပေးအပ်တဲ့2019ခုနှစ်အပြောင်းလဲအတွက်အမျိုးသမီးများစု Women's of Change စုရှင်အမျိုးသမီးသတင်းတောက်မဆိုးဆန်ထိုင်းနဲ့တွေ့ဆုံမေးမြန်းထားတာကိုကြားရမယ်အမျိုးသမီးကဏ္ဍနောက်အမေရိကန်ပြည်တွင်းစစ်ကာလတမိုင်းဝင်တိုက်ပွဲဖြစ်ပွားရာ Gettysburg မြို့အကြောင်းကိုပြောပြမယ်သုတဆုံးလေးအမေရိကန်တခွင်အစီအစဉ်အပြင်ဒီမြန်မာနိုင်ငံမှာလေလူညဉ့်ညံ့မှုရောကြအောင်ဘာတွေလှုပ်ဆောင်နိုင်မှာမလဲ
ပထမအချက်ကတော့တိမ်ပုတ်ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့နမ်းမပေါ်မှာအနေတစ်ထက်နေသွားအောင်ဘယ်လိုလုပ်မလဲ
မကြခင်ထုတ်လင်းတဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်စုံကိုနားဆင်ပါရှင်အခုကတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လင်းပေးပါမယ်တရင်တောက်တယောက်အလုတ်ဟာအမျိုးသမီးတွေနဲ့မတင့်တော်ဘူးဆိုတဲ့ပတ်ဝန်းကျင်ရဲ့အမြင်တွေနောက်အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတရင်တောက်တွေဟာအမျိုးသားတရင်တောက်တွေထက်ပိုပြီးတော့အခက်အခဲကြုံရတယ်လို့2019ခုနှစ်အတွက်အမေရိကန်တန်ရုံးကပေးအပ်တဲ့အပြောင်းလဲအတွက်အမျိုးသမီးများစုရှင်တရင်တောက်မဆိုးဆန်ထိုက်ကပြောပါရယ်မြန်မာအမျိုးသမီးတရင်တောက်တွေကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းကိုအလှလေးသူစားဆိုတဲ့နာမည်နဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးတင်ပြခဲ့တယ်လို့မြန်မာအမျိုးသမီးတရင်များတောက်များအဖွဲ့စတင်ထူထောင်တဲ့နေရာမှာလဲဦးဆောင်ပါဝင်ခဲ့ပါရယ်မြန်မာနိုင်ငံအတွင်းကလူနည်းစုတွေခွဲခြားဆက်ဆံခံရသူတွေမတန်ဆွမ်းသူတွေနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုရေးသားခဲ့တယ်လို့သူရဲ့ရေးသားတင်ပြမှုတွေကြောင့်ပဲမြန်မာလူမှုအတိုင်းဝိုင်းအတွင်းခွဲခြားဆက်ဆံခံရသူတွေဒီလူမှုအတိုင်းဝိုင်းထဲမှာပို့ပြီးတော့ဝင်ဆက်လာစေရေးမူဝါဒအပြောင်းလဲတချို့ဖြစ်လာအောင်လဲလှုပ်ဆောင်ပေးနိုင်သူအဖြစ်နဲ့အသိအမှတ်ပြုခံခဲ့ရပါတယ်တဲ့ရင်တော့အလုတ်ဟာလူမှုအကျိုးပြုအလုတ်တစ်ခုပါပဲလို့ဆိုတဲ့မဆိုးဆန်ထိုင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ပေးချပါရရှင်
'Cause it only serves to make me more determined to achieve my final goal.
မလီကန်တယောင်းကားနေပြီးတော့ကျွန်မကိုပြရလိုက်တယ်လို့ကျွန်မလည်းကြေချင်မှာကျွန်မအရင်အော်ဝန်သာဆေးရတယ်ခုံလင်းခုံကြီးရယ်အမေတကယ်ကတော့ရှိရင်ကျွန်မတစ်ခါမှမပြောလို့ဖြစ်ဘူးရှိရမယ်ဆိုတာလည်းမရှိဘူးကျွန်မကဟိုကျွန်မလုပ်ချင်တဲ့အလုပ်တွေကိုကျွန်မလုပ်ခဲ့တာဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုကြောင်းလေးနဲ့ပတ်သက်ပြီးတော့အဲဒီလိုအစ်မဖြစ်ပြလိုက်တဲ့ချိန်မှာအမေကဝမ်းသာတယ်ဝမ်းသာကြုံကြည့်ရဲ့ပြီးတော့ဒီကကျမတယောက်တည်းကိုဟုတ်ပြီမြန်မာနိုင်ငံမှာရှိတဲ့ဒီရေကူးပတင်းထောက်တွေကိုသွန်အားပေးနေတယ်ပေါ့နော်သူတို့ဟိုဘာတူးပြီးတော့ပေးတယ်လို့ကျမကပြောပေါ့နော်ကျမနေကလေးချင်းကျမပတင်းထောက်လုပ်တဲ့ကစိတ်ကြီးလေးတစ်ခုတောင်ရှိတာရှိတာမရှိဘူးအမေကကျမအရန်တော်နေလို့အရန်ထက်နေလို့ဒီစီကိုရတာမဟုတ်ဘူးပေါ့နော်အဲကျွန်မကအများကြီးအလုပ်ဝင်တဲ့ပြည်ထောင်စုကမြန်မာနိုင်ငံမှာအများကြီးရှိနေတော့မှာပဲ
အဲ့တော့ဒီလိုစုရပြီးရဲ့နောက်မှာရောဒီအလုပ်အပေါ်မှာကိုယ့်ရဲ့ခံစားချက်ဒီရှေ့လျှောက်ပေါ့နော်ကို့အတွက်ဘယ်လိုခွန်အားတွေဖြစ်စေပါလဲ
အာဒီလိုအစိမ့်ပြည့်စုံကိုခံရတယ်ပေါ့ကျွန်မရဲ့အလုပ်ကြီးရှိဖြစ်ဖြစ်တဲ့ကျွန်မအများကြီးခွန်အားရတယ်နောက်ပြီးတော့ကျွန်မပို့ပြီးတော့လုပ်ရမယ်ဆိုရဲ့အသေးလေးလေးရှင်လာတယ်ပေါ့နော်နောက်ပြီးတော့ရှိချက်ပြည့်တဲ့အများကြီးခံအားရရှိတယ်ပေါ့နော်တကယ်ကျွန်မအလုပ်ကလည်းပေါ့နော်ဒီလိုအကျိုးပြုတဲ့အလုပ်တစ်ခုမျိုးပဲကျွန်မကမြင်နေချင်းချင်းဖြစ်ရယ်ခံလိုက်ခံရယ်ဆိုတော့နောက်ကမြန်မာနိုင်ငံမှာရှိရတဲ့ဒီဒီပတင်းထောက်ကြီးနောက်ပတင်းထောက်ကြီးလည်းကျွန်မအမီနဲ့စိုက်တန်းချင်းလည်းပေါ့နော်ဒင်းတပုံတပုံဒင်းတပုံခါစီကဘာကြီးကပြောင်းလဲစီလည်းကျွန်မတို့ဒင်းသမားတွေနဲ့ကလည်းကျွန်မနာရစ်တီရတာအရင်ခက်ခဲရစီတာကျွန်မကြည့်တယ်ဒါပေမဲ့ကျမတို့ချစ်ဆက်ပြီးတော့အလုပ်ကိုအများကြီးလုပ်ရလို့ရစီတာမျိုးကျွန်မတိုက်တန်းချင်တယ
်ဒီအမျိုးသမီးတင်းတောက်တယောက်အနေနဲ့ဒီသတင်းမီဒီယာအလုပ်ကိုလုပ်တဲ့အချိန်မှာခွဲခြားဆက်ဆံခံရတာမျိုးဒီအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်လုပ်ငန်းခွင်ထဲမှာအခက်အခဲကြုံရတာမျိုးဘာတွေများရှိပါလဲရှင
်အမျိုးသမီးတင်းထောက်ကနေမြန်မာနိုင်ငံမှာဖြစ်ရလဲဖြစ်တယ်အလုပ်လုပ်ရတာလဲဖြစ်တယ်ဒီလိုအလုပ်ငန်းခွင်ထဲမှာလဲခြားခြားမှုတွေရှိရပေါ့နော်ကျွန်မကလေးရှိကျွန်မလုပ်ရတဲ့တကယ်ဆောက်မှာအဒီတာတစ်ခါမှမလုပ်ဘူးဒါပေမဲ့လည်းကြောက်ကြတာပေါ့နော်ဘာလို့လဲဆိုလို့ရှိရင်အချို့တိုက်တီမှာပေါ့နော်ဒီလိုတင်းထောက်တွေကအဒီတာလုပ်လို့မသိတော့ဘူးဒီလိုခါလေးသူတို့မှာရှိကြတဲ့ရှိရပေါ့နော်ဒါဆိုတော့အဲကျမစင်စင်လေးရလာတဲ့ချိန်မှာကျမကသူ့ရဆုံးကဲစီတာတဲ့အပြင်းလေးကိုအရင်ကြီးစင်ခဲ့တယ်ဒါပေမဲ့ကျမအပြင်းလေးမရခဲ့ဘူးပေါ့နော်အဲ့ဒါကြောင့်အချို့ရဲ့အခက်အခဲတွေကကျမကိုတုံးအားပေးတယ်ဘာလို့မရှိနိုင်ရမှာလဲဘာလို့မလုပ်နိုင်ရမှာလဲဒီဟာတုံးအားနဲ့ဖြစ်ဖြစ်ခဲ့ရလေရှိရပေါ့နော်အဲ့တော့ပြောမယ်ဆိုလို့ရှိရင်အများကြီးပဲလက်တော်မှာဆိုလို့ရှိရင်ကျမတကယ်ကြီးနေတဲ့ဆက်ကဒီလူတွေထောက်ရှုပ်ရဆိုလို့ရှိရင်ဒီနေ့ကနေပြီးတော့လိမ်မဲ့ဆိုင်ရာဆောက်တော့မှခံရတဲ့ဒီလိုရှိတယ်ကျုပ်ဒီလိုပြင်ထားလို့ဆိုလို့ရှိရင်ခလေးအမိဖြစ်လို့အလုံးစုံနဲ့မပြောင်းလို့မရတဲ့ဒီလိုရှိတယ်ခလေးရှိနေလို့ဆိုရင်ခလေးကိုလည်းဝန်ခံနဲ့ခေါ်လာလို့မရတဲ့ဒီအဲ့လိုခက်ခဲတဲ့အများကြီးရှိနေတော့မှပဲအရှင်ကြီးပေါ့နော်
ဆိုတော့ဒီလိုမျိုးအမျိုးသမီးတွေအတွက်ခက်ခဲရှိတဲ့အလုပ်မျိုးကိုကိုလုပ်တဲ့အပေါ်မှာကိုယ့်ရဲ့မိသားစုရောအားပေးကြတာရှိသလားဘယ်လိုသဘောထားရှိကြလဲ
အဓိကပေါ့နော်ကျမကအာစစ်ကြိမ်မှနေထိုင်နေကမန်တိုင်းဒီပြောက်ဖြစ်တဲ့ပြင်ကျမတဲ့အခက်ခဲကပြင်းထက်ပြင်းနေကျမရဲ့မိသားအတိုင်းဝိုင်းလို့ရှင်လေးကအဲဒီပြင်းထောက်ပါပေါ့နော်ကျမတဲ့မသိနေရဘူးမလေးကရှင်လေးဆိုတော့သမီးမျိုးအများကြီးရှိခဲ့ပေါ့နော်ဒါပေမဲ့ကျမရဲ့အမိသားကြီးကကျမလူကြီးလေးသိခဲ့တဲ့ကျမအရှိတ်ပြီးတော့ခဲ့ရတယ်ဒါပေမဲ့အဲရန်လုံးမှာရှိနေတဲ့လူငယ်တွေကကျမကအခက်အခဲကြီးအများကြီးပြုံရရင်အဲလိုမှာတင်ဆက်ဆက်ပြီးတော့ခဲ့ရတဲ့ဆိုလို့ရှိရင်နေရာရုံမရှိသေးဘူး။နောက်ပြီးတော့ပတ်သက်လာဒီမှာလည်းအခက်အခဲရှိခဲ့ပေါ့နော်။အဲအခက်အခဲအများကြီးရှိခဲ့တယ်။ဒီတစ်ပြင်းပေါ့နော်ဒီတင်ဆက်အလုပ်ကအမျိုးသမီးကမတင်တော်ဘူးဆိုတဲ့ဒီပုံဝင်ရှင်အတိုင်းဝိုင်းရှင်မျိုးအတိုင်းဝိုင်းကိုကျန်းမာပြီးတော့မှပြောတဲ့အချိန်ကြီးရတဲ့အခက်အခဲအရှိဆုံးပါပဲ
ဒီလိုအခက်အခဲကြီးကြတာပဲအမျိုးသမီးတင်းထောက်အဖွဲ့ကိုလည်းဖွဲ့စည်းခဲ့ရလို့သိရပါတယ်ဘယ်လိုဖွဲ့စည်းဖြစ်ခဲ့တာပါလဲရှင
်ကျမက2017မှာပေါ့နော်အချိန်ကြီးတင်းထောက်လုပ်ဖို့လုပ်ပိုင်းခဲ့တယ်အဲ့ဒီတိုင်ခင်ကတော့ကျမကရထိုင်မှာစစ်ကြေးရေးမှာနေခဲ့တဲ့ကတော့ဒီအလုပ်တန်းမီကြီးကြီးခဲ့ပြီးတော့ဒါပေမဲ့အချိန်ကြီးတင်းထောက်ဖြစ်လာတဲ့အချိန်မှာဖာသာစကားဆက်ဆက်ပြီးလို့ရှိခဲ့တယ်တော်လာရင်းနေရာတွေလည်းမသိချင်ဘူးနောက်ပိုင်းဒီနီးပြည့်ရခဲ့တယ်လည်းအများကြီးကြုံခဲ့ရတယ်ပေါ့နော်ပြီးတော့အဲ့တော့စကားပြောခဲ့ပဲခံစားနေရတာလားပေါ့အဲ့ဒီစိတ်ကမှအရင်ရှိချင်တာလေခါတည်ရင်ကျတော့စိတ်ကအရင်ကြတယ်ပေါ့နော်စိတ်ကထင်တာလည်းအများကြီးရခဲ့ပြီးတော့ဒီထောက်လို့ပြောလို့မကြလဲငါဒီထောက်မလို့တော့ဘူးဆိုတော့စဉ်းစားမိခဲ့တဲ့အချိန်လည်းရှိရပေါ့နော်ပြီးတော့အဲ့ဒီအချိန်မှာကျွန်မတော်တင်နေချင်းလေးအကုန်လုံးပေါ့နော်ကျွန်တော်မှရှိတယ်လေဒီထောက်ကြည့်တော့ကျွန်မလိုက်နေသေးတယ်ဒီနေ့ဒီလိုတဲ့နည်းနဲ့သူတို့မှဘယ်လိုခေတ်လေးရှိတယ်သူတို့ဘယ်လိုလက်ဆောင်ရလဲအစမတိလိုက်ရတာကဒီလိုဆက်ဆဲနေတာစမတိရောက်တယ်မဟုတ်ဘူးအမျိုးသမီးတွေခေါက်ဆိုတော့မများဒီကတည်းကတော့မများမှာလည်းဆက်ဆဲနေရရှိတယ်ဆိုတော့နောက်တစ်ခါစမဆက်ပြီးကြည့်လိုက်သူကအဲ့ဒီဟာကလည်းကြော်လွားလဲဘယ်လိုကြော်လွားဆိုတဲ့ခါကျတော့စမရဲ့စီနီယာကျတဲ့သူတွေကမင်းမင်းပါပေါ့နော်စမမင်းနဲ့မှစမလူတွေတွေခေါက်ပြီးအများကြီးနဲ့ကြည့်လာတယ်အဲ့ဒီအချိန်မှာပဲဒီအင်္ဂလိပ်စပေးဆောင်ရဲ့အဖွဲ့ကိုဖွဲ့စည်းဖို့တဲ့အမအင်ခိုင်အင်္ဂလိပ်နဲ့အစမစစ်စစ်ခဲ့တယ်။ဒီမှာနိုင်ငံမှာဒီလိုမျိုးမျိုးသမီးတွေအဖွဲ့စည်းမရှိဘူး။အဲတို့လုံးချင်းနဲ့ပြောရတဲ့အချိန်မှာစမကအဲ့ဒီအခြေကမှပါဝင်တဲ့သူအများကြီးခြေကမှတရားတော်တော်လေးများပါတယ်20 30လောက်ရှိရဲ့။ဒီကအဲ့လိုမျိုးဖွဲ့စည်းဖို့တဲ့တိုင်းမျိုးကြောင့်လည်းမှစမတို့တကယ်ဖွဲ့စည်းစစ်ခဲ့ရတာကတော့2018ခုနှစ်မှာပေါ်လာတယ်။
ဟုတ်ကဲ့အခုချိန်မှာအရေးအတွက်ဘလောက်လောက်ရှိနေပြီလဲမျိုးသမီးတွေပါဝင်မှုကဒီထဲမှာ
အဲအဲ့မှာရှိနေတယ်ဒီအမျိုးသမီးစီရင်ထောက်ပြီးဆရာကျော်လောက်ကတော့ဒီစီရင်ထဲမှာရှိရပေါ့မဟုတ်ရောလိုအပ်တဲ့စီရင်ရှိရင်အချင်းချင်းဆက်တယ်ရင်းရင်းကြလေအကြံကြည့်ကြလေပေါ့နော်ဆက်တယ်လို့ဒီလိုရှိနေတယ်ဒီလိုကျော်လောက်လဲဆိုတဲ့ဟာမျိုးကျွန်တော်တို့အများကြီးသိခဲ့တယ်ဒီလိုအများကြီးကိုကျွန်မသိခဲ့တယ်လည်းနောက်ပြန်မှာကျွန်မသိကြလာလို့ဒီရောဒီကျွန်မနိုင်ငံအမျိုးသမီးစီရင်ထောက်ရဲ့ပတ်သက်တဲ့မှတ်တမ်းရှိတဲ့စီရင်2018ခုနှစ်မှာလည်းရှိရမှာအဲ့ဒီမတရားရှင်စကားရဲ့နာမည်ကမြန်မာလူလူရှင်အလှလူပိတာဟောနော်အဲ့စကားကိုလည်းရှင်းတယ်အဲ့ဒီဟာကိုတော့ကျွန်မ2019လူရှင်ဒီကိစ္စရှင်တဲ့မှာတက်ပါသေးတာအဲ့ဒီမှာဆိုလို့ရှိရင်ကျွန်မကဒါကိုခိုင်းလိုက်လို့ခိုင်းလဲဆိုလို့ရှိရင်ကျွန်မတို့နိုင်ငံကလူတွေပေါ့နော်နေတိုင်းဆက်နေတဲ့တည်ရင်းနေတိုင်းသိရှိနေတဲ့တည်ရင်းအဲ့ဒီဟာတွေကလေလေးလေးကူးဟိုအင်တာနက်လေးရှင်းလိုက်ရုံနဲ့တည်ရင်းလည်းလေးလေးကူးရလာတာမဟုတ်ဘူးဒီလိုတည်ရင်းကိုဒီလိုပြီးအောင်သင်ကြနေရဲ့ဒရင်ထောက်ကြည့်ရဲ့ဘဝရဲ့ဒရင်လေးကကြဆင်နေပေါ့နော်။အဲတစ်ခါတည်းမှာကျတော့ကျမတို့ဒရင်ထောက်တွေကလေကျမလူချင်းလေးဒရင်လေးယူနေရဲ့ဒါပေမဲ့ကျမတို့ကိုယ်တိုင်ကလူချင်းရှိပေါင်းချင်းဆင်ရတယ်အဲ့ဒါကကျမမကြည့်ဘူး။အဲ့ဒီတည်းမှာတော့ကျမအဲ့ဒီအတန်းကလေးပါတယ်။နောက်ပြီးတော့ကျမတို့တစ်ခါတည်းမှာကျတော့ဒရင်တော့ထုတ်ပေါ်ဒီသားဆင်ကိုကျမထားရတဲ့ခါလေးရှိရဲ့ကျမတို့ဒရင်လမ်းကြီးကကလာတယ်မှာကျမတို့အစလုံးပြီးဆောင်နေတဲ့ခါလေးရှိရဲ့ပေါ့နော်။အတချို့ဒရင်ထောက်တွေဆိုလို့ရှိရင်အိမ်မှာပြထားရတယ်ဒရင်ထောက်လုပ်နေပြီဆိုကြတဲ့ကအချိန်ကြီးအခန်းခံရနိုင်ရင်ဒီဟာကိုအိမ်ကိုဖြည့်ပေးထားရတဲ့အမိသားမျိုးတွေရှိခဲ့ပြီးရပေါ့နော်အဲ့တော့အဲ့ဒီဟာလေးကိုကျွန်မအဲ့ဒီကျွန်မထားတယ်အဒီကတော့ဒီမြန်မာနိုင်ငံမှာရှိတဲ့မြေကြီးဒရင်ထောက်တွေဘယ်လောက်ရုံးဆိုင်ရလဲဘယ်လောက်စစ်ထားရလဲဒီတွေအမှန်တကယ်ကိုသိဖို့တော့လောကရဲ့အခါမှာဒီလိုခက်ခဲရှိတဲ့စီကမျိုးကိုသိစေတယ်ပေါ့နော
်ဒီမြန်မာနိုင်ငံမှာရှိတဲ့ဒီအမြင်အာရုံချို့တဲ့တဲ့မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့သတင်းဆောင်မှာတပုတ်ရေးခဲ့တယ်လို့လည်းသိရပါဗျ။အဲ့ဒီသတင်းဆောင်မှာကြောင့်ပဲဒီလိုဒီမတန်ဆွမ်းနေနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းကြားရပါဗျ။အဲ့ဒီသတင်းဆောင်မှာနဲ့ပတ်သက်လို့လည်းပြောပြပေးပါရှင့
်။မြန်မာနိုင်ငံမှာဒီလိုရှိနေပေါ့နော်ဒီဒီငယ်စုအဖွဲ့လေးတွေဒီမတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့လိုအဖွဲ့လေးတွေပေါ့နော်ဒီကအရေးကြီးတယ်။ဖြစ်ခဲ့တဲ့အခါကျတော့တကယ်ကြတော့ကျွန်မက မီအယုံမပန်ဆန်တဲ့ဒီမြန်ပတ်တပ်ပြီးတော့ဒီအပေါ်လာမှုလေးရှိအောင်နောက်ရဒီဖန်နေတာပတ်ဆံခြင်းလေးလောင်းပြီးတော့ဒီဆောင်မရှိတဲ့ဒီချက်ဒီပေါ်တော့အဲ့ဒီဒီဆောင်မရဲ့နောက်ဆက်တွဲဒီကဒီမြန်မာနိုင်ငံဘယ်လိုလဲရှင်များအသိအကျပြီးတော့အမ်မြန်မာနိုင်ငံမှာရှိရဒီလက်ပန်ဆန်းတွေတန်ရလာမယ်ဆိုလို့ရှိရင်ဘယ်လိုမျိုးဆက်ရမယ်ဒီလက်ပန်တွေသိခဲ့ရရှိရနောက်ပြီးတော့မြန်မာနိုင်ငံရဲ့ဒီလက်ပန်ဆန်းတွေနဲ့ပတ်သက်တဲ့အလုပ်ခိုင်အခွင့်အရေးတစ်ခုရှိပါတော့ဒီဘဝရရေးခဲ့တာတွေပါရှိခဲ့တယ်လို့တော့ကျွန်မကိုပြန်ပြောကြတာတွေရှိရပေါ့နော်အမှန်တကယ်ကကျွန်မကအပြောင်းလဲဖြစ်ရမယ်ဆိုပြီးတော့ရေးလိုက်တာတော့မဟုတ်ဘူးဒါပေမဲ့လူတွေကကိုမဟုတ်ဘူးကိုမိသားစုတွေကမဟုတ်ဘူးဆိုလို့ရှိရင်ဒါတွေကအခဏမှမဟုတ်ဘူးသူစင်းစာဒီစလုံးနိုင်ငံမဟုတ်ဘူးအဲ့တော့ကျွန်မကမပန်ဆန်းနေတဲ့ဒီစိတ်ချမ်းသာမှုတွေအဲသူတို့ရဲ့အသေးတွေသူတို့ရဲ့ခါကိုကျွန်မကချက်ပြီးရမှာအဲ့ဆောင်မလို့တော့ဒီလိုက်တာ You can bend but never break me cause it only
အပတ်စဉ်တောက်ကြနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။အခုဆက်ပြီးတော့သုတဆောင်ရဲ့အမေရိကန်တခွေစီစဉ်ကိုထုတ်လွှင့်ပေးပါဦးမယ်။အမေရိကန်ပြည်တွင်းစစ်ကာလတမန်ဝင်တိုက်ပွဲဖြစ်ပွားရာကယ်ဒီစပက်မြို့အကြောင်းကိုဒီကိုအောင်အောင်နဲ့အတူနန်းလောင်တို့ကတင်ပြပေးထားပါရရှင
်။ပန်ဆာဗေးနီးယားပြည်နယ်တွေက Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်ရင်းစစ်မှာအထင်ကြီးနေရာကပါဝင်တာကြောင့်တမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လည်းတနာယီခွဲသာသာလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လေးဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆလာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ဂီရီစပတ်ကိုသူ့ရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်။
ဗိုလ်ချုပ်ကြီးရောဘတ်အီလီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ညီငယ်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအစ္စရာဟင်လင်ကွန်ကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ်ဂျောဇက်ဖိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါရယ်။ဒါပေမဲ့လည်းဂက်ဒီစပတ်စစ်ပွဲကြီးမစတင်ခင်တုန်းရဲ့အလိုမှာဗိုလ်ချုပ်ဂျော့ဂျ်ကော်ဒွန်မီကိုတပ်တွေကိုကဲဖို့အစားတို့ခန့်အပ်ပြီးတော့ Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းထားပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်ဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ဘဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်
။1963ခုနှစ်ဇူလိုင်လရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000၊မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမှာတော့တောင်ပိုင်းတပ်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
တူရီယာနေမှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သင်္ကန်းနာထီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ပြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများလာကြောင်းဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,000လောက်တည်ကြည်ထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်။
ဒီတိုက်ပွဲပြီးလေးလအကြာမှာသမရအစ္စရာဟမ်လင်ကွန်ကဂက်ဒီစပတ်တိုက်ပွဲတွင်ကြဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတပ်ကအသက်ဆုံးခဲ့တဲ့သူတွေကိုတိတ်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရဲနဲ့လူစံကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်
။ဒီတိုက်ပွဲဟာညှို့ညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလေးဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်းနဲ့မြောက်အကြားအငင်းပွားရာကနေပြည်ရင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါ
။အခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားများပြားပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ့်မှတ်ခန်းနာကိုငင်းငင်းချမ်းချမ်းဆင်နွှဲနေကြတာပါအမေရိကန်မှာအခုလိုနွေရာသီကာလကိုရောက်လာတိုင်း living history လို့ခေါ်တဲ့ဟိုရုံးကပုံစံဒီအတိုင်းဝတ်စားဆင်ရင်ပြီးတမိုင်းကိုပြန်ဖော်ကျူးတဲ့ခန်းနာတွေအများအပြားကျင်းပလေရှိပါတယ်
ဒ ထောင်ရှိရာချောက်သက်သုံးခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်အမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်သားဝဆုံးလေဖို့အရသားတွေကလည်းဟိုရုံးကအတိုင်းဝကြပြီးတော့အထိမ်အမှတ်ကျင်းပါလာပါဒီအထိမ်အမှတ်ပွဲဆင်နွှဲကြသူတွေကတော့ဂျာဟာ living history
တက်ရှိသမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါတယ်ဂက်ရစ်ပတ်အထိမ်အမှတ်အခမ်းအနားကိုနစ်စင်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကအထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီနဲ့ဂက်ရစ်ပတ်တိုက်ပွဲအတွင်းတရဲကောင်းတွေအတိုင်းဝှစ်ဆင်ကြတဲ့သူတွေလည်းရှိပါတယ်ဒါပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံတိ
the government of the people, by the people, for the people.
ဒါရောသမရလင်ကွန်ရဲ့နာမည်ကျော် Gettysburg မိန်ကွန်းမှာပါတဲ့ American ပြည်အောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရားဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်းပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းတန်းတူညီမျှတယ်လို့အမေရိကန်ပြည်အောင်စုရဲ့၆၆မြောက်သမ္မတအေဗရာဟမ်လင်ကွန်ရဲ့၂မိနစ်ကြာတဲ့ Gettysburg မိန်ကွန်းဟာအမေရိကန်သမ္မတတွေပြောကြားခဲ့တဲ့မိန်ကွန်းတွေထဲမှာအပြောင်းအလဲဆုံးဖြစ်တာကြောင့်ဒီမိန်ကွန်းကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများပြလေ့လာကြပါတယ်။ကျွန်းစနစ်လူလားတို့ခွဲထက်လိုတဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်ထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်သမရလင်ကွန်းကာကွယ်တိုက်ခိုက်ခဲ့တာပါခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပ
ါဒီအချိန်မှဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံတစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိတ်မှအခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ
် I think by now it would have been backas one nation
အခုဆိုရင်လဲနိုင်ငံတကာနိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလဲကျွန်တော်တို့ဟာအလားတူယက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလဲညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေထိုင်နိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါအမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားစီရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာသက်သက်ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတော့ပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲခေါရုံးကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာခေါရုံးကအတိုင်းဝတ်စားဆင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြရာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူးပေါင်းပြီးတော့တမိုင်းကိုလေ့လာနိုင်အောင်ကြိုးစားဆောင်ရွက်နေကြပါတယ
် Gettysburg ကိုတွားရောက်လေ့လာသူတွေအနေနဲ့ nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ် Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီးဘတ်စကားတွေနဲ့လည်းလဲပတ်နိုင်ပါတယ်
။တနေရာပြီးတနေရာတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လဲစီးနိုင်တယ်လို့ညင်စီဗီလေ့လာလို့လည်းရပါတယ်။
ကိုအောင်နဲ့အတူနန်းလောင်တို့တင်ဆက်ပေးခဲ့တဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ View American တန်ရဲ့ညပိုင်းအစီအစဉ်မျိုးကိုတော့ည10:00နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။မကြာခင်မှာသိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုကတော့ဒီမနက်ဖြန်စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသုဒ္ဓရှင်တွေကိုပြပြပေးကြပါရစေ။ဘရရှင်များရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က TNMN ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်သုံးဆယ်ပြည့်သွားပါပြီ။ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥစားလှုပ်ရှားခဲ့ကြတဲ့အောင်ကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကျုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါတင်ကန်းစာယူစရာဘာတွေများကြံရစ်ခဲ့ပါလဲ။ဒီလှုပ်ရှားမှုတွေဟာအချီးအနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလား။ဒါမှမဟုတ်အပြောင်းအလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့တာဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေစုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညထိုင်ရိုက်လိုက်စဉ်ကကြိုဆိုပါရစေရှင်။တော်ရရှင်တွေအချိန်ကြီးဆက်သွယ်လာကြစီစဉ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ VOA American Dance ရဲ့တောက်ကြနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ချောင်းလင်းပေးနေတာပါ။အခုတခါဆက်ပြီးတော့တင်ဆက်ပေးသွားမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါရစေရှင
်။ကမ္ဘာတစ်လုံးမှာလေရုညင်ညမ်းမှုကြောင့်တည်ဆုံးရသူကနှစ်ဆင့်တန်းနဲ့ချီးပြီးရှိနေတဲ့အတွက်လေရုညင်ညမ်းမှုပြဿနာကိုအရေးကြီးဖြေရှင်းချဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုတ်တက်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေရုညင်ညမ်းမှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိုဒီကဘတ်မှာပြောပြပေးပါရှင်။ဥပြင်း6ဒေတာရေကြီးမြေပြူတာနဲ့မုန်တိုင်းတွေမကြာခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇွန်လ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အထိမ့်မှဖြစ်တဲ့မြန်မာအစိုးရကမိချက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေရုညဉ့်ဉန်းမှုကိုတိုက်ဖြတ်သွားမယ်လို့ကြေညာပေးခဲ့တာပါဟုတ်ပါတယ်လေရုညဉ့်ဉန်းမှုတွေရောပါအောင်လုပ်တာဟာကဘာကြီးပုံနှင်းမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဓာတ်ငွေတွေရောပါရည်မှာအဓိကအထောက်အကူဖြစ်စေပါတယ်။ဒါကြောင့်မြန်မာနိုင်ငံအတွက်လေရုညင်ညမ်းမှုကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်။မြန်မာနိုင်ငံအတွက်လေရုညင်ညမ်းမှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့တိမ်ပုတ်ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာအနည်းတစ်ထည့်နေသွားအောင်ဘယ်လိုလုပ်မလဲ။ကမ္ဘာမော်ရှိတဲ့ကားတွေရတယ်အရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စည်းတဲ့အခါမှာတိတိကျကျသူတို့ကလေရုညင်းညမ်းစီအခုံးဝဲတွေကိုမိကပိုက်ကနေဘယ်လောက်ထွက်နေတယ်လဲအဲ့တော့တိတိကျကျရှိတလားနော်အဲ့ဒါလုပ်ဖို့လိုရင်နောက်တစ်ချက်ကလူများသုံးနဲ့စနစ်ပေါ့နော်ဘတ်စကာရောတင်မောရောမီယတာရောလင်းညံရောအဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းသူတို့တွားပြန်မလို့မင်းသူအများတကားထဲမှာတွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးတွားတဲ့အခောက်ကိုရှော့ချဖို့စီပင်းတော်တော်ကောင်မြို့တော်ဝင်ချစ်တော်တော်ကောင်တိုင်းအင်းနေတော်ကောင်ကလမ်းပေါ်မှာစားနေတော်အောင်ပေါ့နော်နောက်ပြီးလူတွေချော့ချော့မှုတွေတွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တယ်လေ
တည်ယူပို့ဆောင်ရေးဟာရုပ်ကျွမ်းလောင်စာတွေကိုတုံးရတဲ့အတွက်လေရုညင်ညမ်းမှုကိုအဓိကဖြစ်စေတာပါ။ဒါအပြင်ရှိပြီးသားလောင်စာသုံးဆွဲမှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ်
။ပမာပြမှာရှိတဲ့ကြီးမားသောလေရုညင်ညမ်းမှုဖြစ်စေတော့အရင်းအမြစ်များကိုကြံကြည့်တဲ့ရှင်ရင်းဆွဲပေါ့နော်။ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့အားထင်းချုပ်တဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တယ်နဲ့အထူးသဖြင့်ဒီအမှုံမွားတွေရှော့ချဖို့ဒီဓာတ်ငွေတွေနေတူတွေရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တယ်နဲ့နောက်ပြီးတော့လေရှေ့တိုးပြီးလုပ်မယ် project တွေစေရုံလုံးရထောက်ရရရှိနေအဲ့လိုဆိုလို့ရှိရင်တဘာမပဝင်ခြင်းထိန်းသိမ်းဆောင်ရှောက်ဖို့တရားမှုပါလေရှိတယ်ဆိုရယ် sensitive အစီရင်ခံစာတွေလုပ်တာတော့ရှိရတိုးတော့လေဘာတွေဘာတွေလုပ်ပါမယ်ဆိုရတဲ့ဟာစာရွက်ပုံမှန်ဟုတ်ကဲ့တကယ်တည်းတိတိယောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ဒီမှာအဲ့ဒါအရေးကြီးတယ
်မိလောင်ကျွမ်းမှုကလည်းလေရုညင်းညမ်းစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မိတဲ့အန်ရည်လေးကိုရှော့ချရမယ်ပေါ့လို့ဆိုမိလောင်လို့ရှိရင်နေထဲမှာညင်းညမ်းစီအရာအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုံးတဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုံးတဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်ဥပမာအမိုက်ဖြစ်တာအစအမိုက်သိမ်းစဲဖို့နောက်ပြီးတော့နေအိမ်ဒီမှာလေးကုလည်းနေတတိထားရမယ်ရက်ခွက်ဒီမှာလေးမီးတွေပါလေမလောက်အောင်ဘလို့လုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ဆက်ထဲမှာလေဖန်လုံးဓာတ်ငွေတွေရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်တစ်ပင်တွေများများလိုတယ
်တစ်ပင်တွေဟာတိတ်ကိုအေးပါတဲ့အတွက်တစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
ပ တမန်ဒီမှာတစ်ပင်နေအကြီးအတွက်ညော့သွားတာကသိခိုးထုတ်တာလည်းအများကြီးပါတယ်အဲ့တော့သိခိုးထုတ်တဲ့ဟာတွေကိုနေနေနေပိတ်ဆိုင်ရမယ်ဒါတစ်ခုနောက်တစ်ခုကရှိရင်းဆက်တစ်ပင်တွေကိုဟိုရှိနေတဲ့လမ်းနေရာမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလို့အဖင်းနဲ့ခုတ်ချပစ်တာလည်းမလုပ်သင့်ဘူးနောက်တစ်ခုကစစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နေစိုက်တဲ့အခါမှာလေဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်လို့စိုက်တာမျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူးပေါင်းပြီးတင်းနေရမျိုးကတော့စိုက်တယ်နေတင်းနေရမျိုးကမစိုက်တဲ့နဲ့ဆိုတာမျိုးလေအမျိုးအစားအစနေရအစတတ်မှတ်ပြီးစနစ်တကျလေးလုပ်တယ်နေလို့ဆိုပြန်ခုတ်နေရတယ်နော်နေစိုက်တာမဟုတ်လို့ရှိရင်အဲ့လိုမျိုးလုပ်တယ်နေဘာကြောင့်လုပ်တယ်တလဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်နေတဲ့ပင်တင်ကတစ်နှစ်မှာဆိုလို့ရှိရင်သူက48ပေါင်ဆုတ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်၄၀ရှိတဲ့ပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တစ်တန်းလုံးဆုတ်မယ်တော့အဲ့တော့တစ်တင်ရဲ့ကဏ္ဍအမတန်အရေးပါတယ်။နောက်ပြီးတစ်ပင်ရှိခြင်းအဖြစ်လည်းအဲမြေစီကပြုံးတိခြင်းကိုကာဝယ်တယ်။အဲ့တော့မြေစီကပြုံးမယ်ဆိုလို့ရှိရင်အမိုက်ဒီထုံနေလဲလွင့်တာပေါ့နော်။နောက်ပြီးတော့မြေစီကမပြုံးတဲ့တကြောင်မမြေကြီးထဲမှာနေတဲ့ပိုးမအသေးကောင်အသေးလေးတွေကိုနေနိုင်ဖို့တို့တို့တနေရာလေးလုပ်ပေးတယ်ဖြစ်တယ်အဲ့တော့တပည့်တွေကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ဉန်းပစ္စည်းတွေဆန့်ထုတ်နိုင်တဲ့ဆက်ရုံအလုပ်ရုံတွေလုပ်ကင်ခွင့်ပတ်မစ်ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ်
။ရှင်ရင်းဆက်ဆက်ရုံအလုပ်ရုံတွေကတခါဆောက်လုပ်ခွင့်ပြီးလို့ရှိရင်တို့ကိုလဲပတ်တဲ့အခါမှာတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ကျတော့သူတို့အတွက်လေထုညီညာမှုနဲ့ပတ်သက်ပြီးတော့ပါမစ်အစနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောင်မှာသူတို့ကိုလေထုညီညာမှုနဲ့ဆိုင်တဲ့တတ်တော့ပါမစ်တစ်ခုပေးတယ်နေ။အဲ့ပါမစ်မှာဒီပေါ်ပြတ်ထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖို့ဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်တစ်ချက်တတိပေးပတ်နိုင်ဖို့နောက်သူတို့ကိုအဲ့ပါမစ်တက်တန်းကိုလည်းကန့်တက်ပြီးတော့ဒီမှာ၅နှစ်တက်တန်းကိုထားလို့ရှိရင်ဒီတက်တန်းတက်မှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းဒီချင်းချုံနိုင်တဲ့အနာရှိတဲ့ပါမစ်စနစ်တစ်ခုကိုထိထွက်ထားတယ်ဒါမှလည်းသူတို့ကစနစ်တကျနိုင်လာမယ်နောက်ပြီးတော့လေတုကလည်းဘလောက်ဆိုးတယ်ဆိုတာသိဖို့ဆိုရင်တိုင်းနာမှုတွေလိုတယ်အဲတိုင်းနာမှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်နဲ့အဲ့လိုလုပ်တဲ့ခါမှာလေလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လှူအပ်ပေးမဲ့လူတွေကိုလည်းအများကြီးတုံ့လို့ပြည်ပညာရေးတွေလည်းအများကြီးလုပ်ဖို့လုပ်ပါတယ
်သဘောဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်
တော့ခင်ဗျာတို့အစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြတာပါအခုတော့သတင်းကျဉ်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါမယ်ရှင်အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေပေါ်တင်းနာနေကစပြီးသွင်းကုန်ခွန်ကောက်ခံမှုရှိနေချိန်မှာပဲတာကိုရှောင်ရှားနိုင်ဖို့အတွက်အမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့ဆက်ပြီးဆွေးနွေးနေကြပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့ဒီကနေ့ရာထူးကနေတရားဝင်ဆင်းပေးတော့မှာပါသူ့နေရာမှာအစားထိုးမဲ့ပါတီကောင်းဆောင်တဲ့ရွေးကောက်ပွဲပထမအကြော့ကိုတော့ရှေ့သတင်းပတ်မှာကျင်းပမယ်လို့ခန့်မှန်းရပါတယ်ဝင်ကြီးချုပ်တာဝန်ယူရမယ့်ပါတီကောင်းဆောင်အစ်ကိုမရွေးချယ်နိုင်ခင်မှာတော့ထရီဆာမေကပါတီကောင်းဆောင်အဖြစ်နဲ့ဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ဖိလစ်ပိုင်ပြည်ထဲမှာအမေရိကန်နဲ့ရုရှားတင်းမော့နှစ်ဆင်းတိုက်မိမလို့ဖြစ်ခဲ့ပြီးတဲ့နောက်ဒီဖြစ်ရပ်ဟာအန္တရာယ်များပြီးတော့မစင်မချင်းလုပ်တဲ့ဖြစ်ရပ်ဖြစ်တယ်လို့နှစ်ဖက်စလုံးကအပြန်အလှန်ဆက်ဆွဲပြောဆနေကြပါတယ်ရှင် တရင်ချင်းချုပ်ကိုမဆုမြတ်မုံပြပြပေးသွားတာပါ VUE American တိုင်းရဲ့တောက်ကြနေညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ31 kHz 9303ညနဲ့လိုင်းဒိုမီတာ52 kHz 5885နောက်စောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလံမီတာ190ရူကနေအတန်လွှင့်နေတာပါသောတာရှင်တွေအားလုံးရှင်လန်းချမ်းနေကြပါစေ VUE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ဆက်မှခင်ဗျတွေ့ပါရှင်
This program has come to you from the Voice of America, Washington.